မြန်မာပြည်နဲ့မီးပြတ်တာမစိမ့်ပါဘူးခေတ်ဆက်ဆက်ပြတ်ခဲ့ကြတာပဲဒါပေမဲ့ဒီခေတ်လောက်တော့မစိုးဘူးလားလို့လေမသိရင်အမောင်ခေတ်ကြီးတဲ့ကိုရောက်နေသလိုပဲဘယ်နာကြည့်ကြည့်ဖျောင်းနိုင်မီးလေးတွေ ਨੇ ဟိုးရင်ဥရောပရဲ့အမောင်ခေတ်ဆိုတာကတော့ဘယင်းနဲ့ဖုံးကြီးကဖိနှိပ်လို့လူတွေအသိဉာဏ်မပွင့်မဲ့မှောင်မိုက်နေတာကိုရည်နှွန်းကြတာပါအခုမြန်မာပြည်လိုပေါ့လေဥရောပရဲ့အမောင်ခေတ်တုန်းကတော့အေးစိမ့်စိမ့်နဲ့အမောင်ခေတ်မြန်မာပြည်ရဲ့အခုအမောင်ခေတ်ကတော့ပူအိုက်အိုက်နဲ့အမောင်ခေတ်ကြီးပေါ့တကယ်တော့အခုကစောင်းရသည်တွေဝင်လာပါပြီ။နေရီမှာညဘက်ဆိုအေးနေပြီဖြစ်ပေမဲ့ရန်ကုန်မှာတော့ပူနေတော့မှာပဲ။ရန်ကုန်ပူကအခြားမြို့ကအပူတွေနဲ့မတူပါဘူး။အခြားမြို့တွေမှာနေကင်းဘလောက်ပူပူညဘက်ဆိုအေးမြနေတတ်ပါလေ။ရန်ကုန်ကတော့နေလည်းပူညဆိုလည်းပိုးပူ။ပန်ကားလေးအဲကွန်းလေးမှမရှိရင်ရန်ကုန်ကအိပ်မရအောင်ပါပဲ။ဒီတော့မီးပြန်ရန်ကုန်သားတွေဒုက္ခရောက်ကြပါလေ။အခုရပိုင်းဆိုနေကင်းလည်းတစ်နေလုံးပြတ်တယ်။ညဆိုရင်လည်းခဏလေးပဲလာတယ်။ပြီးရင်တညလုံးပြန်ပြတ်အကုန်အဲ့တော့ရန်ကုန်သားလေးကရက်တောင်လေးတစ်ဖက်ဖြစ်နေချင်းတောင်နဲ့ဝင်နေပြန်တော့လဲပူတယ်အပြင်မှာနေတော့လဲချင်းကလက်တန်းလောက်ရှိတဲ့အကောင်ကြီးတွေစာဆိုလေးနဲ့ပြောရမယ်ဆိုရင်တော့အခုလိုပူလောင်အိုက်ဆက်နေတဲ့ညမှာငါမွေးထားတဲ့ချင်းတထောင်ကငါသွေးကိုစုပ်လို့နေခဲ့တယ်ဆိုပြီးပြောရမယ်ထင်ပါတယ်အခုလိုမီးပြတ်ပြီးချင်းကတဝီဝီရာသူရူကပူအိတ်လူကလည်းမရတဲ့ချိန်ဆိုရွာကိုပဲတတိရတော့တယ်ရွာမှာမီးလာလားဆိုတော့မလာပါဘူးလာဖို့နေနေတာတာလျက်စင်မီကိုမရှိတာပါလျက်စင်မီမရှိတာဆိုပြနေတဲ့ရွာတွင်လားဆိုတော့မဟုတ်ပါဘူးမြန်မာပြည်မှာရွာပေါင်း6000ကျော်ရှိတာ5000ကျော်ကမီးမရသေးပါဘူးမီးမရပေမဲ့ရွာမှာဆိုတော့ညဘက်အေးချမ်းချမ်းလေးအိတ်လို့ရတယ်ချင်းမကြိုက်ဘူးမီးလာတာကိုစောက်မီရေတင်စရာမလိုဘူးမီးလာတာကိုစောက်မီထမင်းချက်စရာမလိုဘူးအခုဆိုရန်ကုန်မှာမီးတွေပြတ်တော့ရက်ွက်တွေကထမင်းဆိုင်တွေအတုပ်ဆိုင်တွေမုတ်ဆိုင်တွေရောင်းကောင်းလိုက်တာလူတွေကိုကြိတ်ကြိတ်တိုးပဲစားစရာဘာရောင်းရောင်းရောင်းကောင်းတဲ့အချိန်ပဲဒီကာလစီးပွားရေးလှုပ်ချင်သူတွေအတွက်ထမင်းဆိုင်ဖွင့်တာအကောင်းဆုံးပဲEBC နဲ့ညှိပြီးမီးပြတ်တဲ့အချိန်ရက်ွက်တဲ့ထမင်းနဲ့ဟင်လှဲ့ရောင်းရင်ပူတော့အောင်ကောင်းမယ်အခုဆိုမီးလာတာကိုစောင်းရင်ထမင်းငတ်တဲ့နေပေါင်းတွေလည်းမနေတော့ပါဘူးအစတုန်းကတော့မိုးရင်းမှုမီးပြတ်မယ်ပဲထင်တာမိုးရင်းဆိုတော့လေတွေမိုးတွေချတော့စေနာနဲ့မီးပြတ်ပေးထားတယ်ပေါ့လေမိုးကုံရင်တော့မီးမှန်မယ်ပဲထင်ခဲ့တာမိုးကုံတော့ပူဆိုးရေမရှိလို့ဆိုပြီးဗာမီးမှာဟုတ်မလားတော့မိုးလည်းပြတ်နှွေလည်းပြတ်ဒီလိုနဲ့မဖြစ်သေးဘူးအလုတ်ကလေးလည်းရှိတော့မီးဆက်လေးဝယ်အောင်ပါပဲဆိုပြီးမီးဆက်ဝယ်တယ်လက်ဆွဲမီးဆက်လေးပါမီးတော့ရပါရဲ့ရက်ွက်နဲ့ရံဖြစ်ရပါလိမ့်ရောမဖြစ်ဘဲဘယ်နေမလဲဒီလောက်စူညံနေတာပြီးတော့တိုက်ခန်းဆိုတော့ပိုဆိုးတုံးခါနေတာဆိုတော့ပြိုကျမှလည်းစိုးရင်ရသေးတယ်အိဇောကထွက်တဲ့အနံ့ကလည်းတစ်တိုင်းလုံးကိုမှုန်ထူးနေရောဒီတော့ရက်ွက်ကဝိုင်းပြောတာနဲ့အမှောင်လေးပဲပြန်နေရတယ်ဒီတိုင်းဆိုဆိုလာတက်မှရတော့မယ်ထင်တယ်ဘာမှမရှိတဲ့တိုင်းပြည်မှာဆိုရင်တော့မီးပြက်လည်းကိစ္စမရှိပါဘူးမြန်မာပြည်ကတော့မီးမရရင်ကိစ္စရှိတယ်ထဲပါသွားပြီစက်ယုံလေးရှိတယ်အေးကန်းလေးရှိတယ်အလုတ်တွေရှိတယ်သူတို့တွေကမီးမရလို့မဖြစ်ဘူးမီးမရရင်မီးဆက်မောင်းရတယ်တနာယူဒီဇယ်ဂါလန်30လောက်ကုန်တဲ့စက်ယုံလေးလည်းရှိတယ်တနေကုန်သားအပြည့်မောင်းရရင်စီဘိုးတွေ30-90လောက်ကုန်တဲ့စက်ယုံလေးမြန်မာပြည်မှာထောင်နဲ့ချီပြီးတော့ရှိတယ်မီတာကနဲ့တွက်ကြည့်ရင်ကုန်ကြစိတ်ကအစာပေါင်းများစွာကွာတာဘူးဒီတော့စက်ယုံတွေကလျှက်စစ်သမားတွေကိုချိတ်ပြီးသူတို့ဆက်ယုံပဲမီးရရှိရအတွက်လက်ထိုးရတယ်ဒီလိုနဲ့ရက်ွက်ထဲမီးတွေပေးတာနဲကုန်ရောဟုတ်တော့လဲဟုတ်ပါတယ်နေတိုင်းတော့မီးပြက်နေဆက်ယုံတွေလည်းကြာကြာပဲခံနိုင်မလဲတောင်းမခံနိုင်နဲ့အဆုံးထွက်သွားကြမယ်ရက်သွားကြမယ်အိုက်ခါတိုင်းပြည်လည်းစီးပွားရေးကျသွားမှာပေါ့ဒါပေမဲ့အိုက်ခါမီးပေးစရာမလိုတဲ့ဆက်ယုံတွေအများကြီးထွက်သွားမှာဆိုတော့မီးအားတွေပိုလာမှာပဲအဲ့ဒါဆိုရင်ရက်ွက်ထဲကိုမီးတွေပြန်ပေးနိုင်ရင်ပေးနိုင်မှာပေါ့လေဒီတော့ဆိုပြေတို့ဟာမီးပြန်ရရှိရအတွက်ဆက်ယုံတွေအကုန်မြန်မာပြည်ကမောင်းထုတ်ရမလို့လို့ပဲကြလာတော့ဆိုပြီးတို့တွေကဘာလို့ဒီတိုင်းပြည်ထဲမှာနေခဲ့ကြလဲဆိုပြီးစဉ်းစားမရဘူးတိုင်းပြည်ကိုတော့ချစ်ပါရဲ့မီးပြတ်တာကိုတော့သီးမခံနိုင်ပါဘူးနိုင်ငံခြားပြောင်းတာပဲကောင်းမှထင်တယ်အဲ့မှာဆိုမီးမပြတ်တာတခုနဲ့တည်းလူပွားကြီးကตายာနေပြီလေဒီတိုင်းပြည်မှာအခုနောက်ပိုင်းမီးပြတ်တာဟာတိတ်တော့မယိုသားဘူးလို့ထင်မိလာတယ်ဒီတိုင်းပြည်ကလူတွေကအခြားအရာကိုသီးခံကြပေမဲ့မီးပြတ်တာကိုတော့သီးခံလေတိတ်မရှိပါဘူးမီးပြတ်ပြီဆိုရင်အစိုးရရောဘာတော့နားမလဲဘူးကုံဆဲတော့တာပဲမီးပြတ်လို့ဆဲရမယ်ဆိုရင်အစိမ်းရောအနီရောညီးတယ်အနီကတော့နည်းနည်းပိုဆဲတာပေါ့လေပြီးတော့ဆဲယုံနေမရဘူးမြစ်တာပို့တယ်ချိန်စာတိုက်တယ်တတိုင်းမီလုံးကဝိုင်းဆဲဝိုင်းမီချိန်စာတိုက်တော့အိုက်ဒံကိုခံရတဲ့အစိုးရခေါင်းဆောင်တွေဟာတတ်ဆိုးတိတ်ဆီလေးမရှိဘူးမီးပြတ်တဲ့ခေတ်ဆက်ဆက်ခေါင်းဆောင်တာဝန်ယူထားတဲ့သူတွေအကုန်ပြုတ်တာကြီးပဲဦးမောင်မောင်ဦးစန်းယူဦးစောမောင်ဦးတင်ဦးဦးခင်ညွတ်ဦးစိုးဝင်းအဲ့လူတွေကများသောအားဖြင့်မီးပြတ်တဲ့ယာတိတွေမှာပြုတ်လေရှိကြတယ်ဒီတော့မပြောခြင်းမပြောရရင် EBC ကလူတွေကတော့အခုလက်ရှိခေါင်းဆောင်ကိုပြုတ်အောင်လို့မီးဖြတ်ပေးနေတာဖြစ်မယ်။ EBC ကတော့အဘကိုပြုတ်အောင်လုပ်နေပြီ။မပြုတ်ချင်တော့မီးမှန်မှန်ပေးဖို့လိုလိမ့်မယ်ပါ။